တော်တာရှင်များခင်ဗျာအခုနောက်ဆုံးလေလာသူတေသနာပြုချက်အရအရက်သေးစားတောက်သုံးခြင်းဖြင့်မျိုးရိုးဗီဇပြောင်းလဲမှုကနေတဆင့်ကင်ဆာယောဂါ9မျိုးဖြစ်ပွားနိုင်ကြောင်းဈေးပညာရှင်တွေကထုတ်ဖော်ပြောကြားလိုက်ပါတယ်ဗြိတိန်သိပ္ပံပညာရှင်တွေကဓာတ်ခွဲကမ်းမှာကြွက်တွေကိုအရက်သေးစားစမ်းသပ်တိုက်တွေ့ကြရမှာသွေးသည်လောင်းစေတဲ့မျိုးရိုးဗီဇတွေကိုထာဝရပျက်စီးသွားစေကြောင်းနဲ့အဲ့ဒီလို DNA ပျက်စီးမှုဟာကင်ဆာဖြစ်ပွားနိုင်စွမ်းကိုပိုမိုများပြားစေကြောင်းအခုလိုတွေ့ရှိရတယ်လို့ဗြိတိန်နိုင်ငံကင်ဆာတုသေသနဌာနရဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါဟာအရက်သေးစားတောက်စားသူတွေအရေးတကြီးသတိထားရမယ့်အချက်တစ်ချက်ဖြစ်ပါတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ဒေါက်တာဦးတင်ဆွေကပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အရက်လို့ခေါ်တဲ့ဓာတုပိတ္တလို့ဆိုအက်သနောပေါ့။ဒီအက်သနောတောက်သုံးလို့ရှိရင်ကျန်းမာရေးအတွက်မကောင်းတာကတော့လူတိုင်းဟိုအစဉ်ဆက်သိကြပါတယ်။သို့တော့အခုလိုတုသေသနအသက်ထွက်လာတော့ကဒီလိုဘာကြောင့်ဘယ်လိုဖြစ်စေတဲ့အထူးသဖြင့်ဆိုရင်ကင်ဆာကိုဥတည်တဲ့ကျွန်တော်တို့ခရိုမိုဆုံးခေါ်မျိုးဗီဇကမျူတေးရှင်းလို့ခေါ်တဲ့ပြောင်းလဲမှုဖြစ်စဉ်ကနေကင်ဆာဖြစ်တာဟုတ်ဒီပြောင်းလဲမှုဖြစ်စဉ်ကိုဒီအက်သနောကနေတဆင့်ဒီတပ်ပေါ့အက်ဆစ်ပေါ့လေအဲ့ဒီကနေပြောင်းလဲဆိုတော့ခိုင်မာချက်ကိုသိလာတဲ့အတွက်ကျွန်တော်တို့ဒီအရက်နဲ့ကြမှာကြီးသတိပေးတဲ့သောသောမူမှာဒါထိရောက်တဲ့အဲသုကေသနာတစ်ခုဖြစ်တယ်လို့ကျွန်တော်တို့ပြောရမှာ
DNA မျိုးရိုးဗီဇပျက်စီးမှုကြောင့် cell တွေတည်ဆုံသွားနိုင်တယ်လို့ခန္ဓာကိုယ်မှာရှိတဲ့ DNA အလိုလျောက်ပြုပြင်ရေးစနစ်ကိုလည်းလှုံ့နှိုးလိုက်တယ်လို့ဆိုပါတယ်အဲလို DNA ကိုပြုပြင်တဲ့အခါတစုံတစ်ခုမှားယွင်းသွားမယ်ဆိုရင်ကင်ဆာဖြစ်နိုင်ပါတယ်အခုလေ့လာချက်အရက်တောက်သုံးမှုကြောင့်ဗစက်လေပင်အတန်အိုးအစာပြွန်ရင်သားအသဲနဲ့ဥမာကြီးကင်ဆာယောဂါတွေပုံမဖြစ်ပွားနိုင်တဲ့ဆက်ဆံမှုကိုတွေ့ရှိရတယ်လို့ဆေးသိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာဒေါက်တာတင်းဆွေကတော့အရက်နည်းနည်းတောက်ရင်ကျန်းမာရေးကောင်းတယ်ဆိုတဲ့အယူအဆရှိကြပေမဲ့ခဏတာပျော်ရွှင်မှုနဲ့ရေရှည်ကျန်းမာရေးထိခိုက်လာနိုင်မှုကိုချင့်ချိန်ကြရမှာဖြစ်တယ်လို့သတိပေးပါတယ်ခင်ဗျာ
လူတွေစားတဲ့တောက်တဲ့အရာတိုင်းဟာသက်ရောက်မှုအမျိုးမျိုးရှိတယ်အဲသက်ရောက်မှုဆိုတာဘယ်လောက်စားသလဲဆိုတဲ့ပမာဏပေါ့နော်အရက်ကိုလည်းအဲ့ဒီပမာဏအရာအဲသူကတက်ရမှုမတူအဲဆဆရင်နည်းနည်းဆိုရင်ဟိုသူလည်းပမာနွေးလာတယ်လူကလည်းပျော်လာတယ်ဆက်သဖြင့်ဟိုတာတောင်းတရားလေးအရင်ဖြစ်တာကတော့အမှန်ပဲအဲ့လောက်နဲ့ရက်မနေပဲနဲ့ဆက်ပြီးတောက်သုံးလို့ရှိရင်တော့ဟာအဲပြောင်းပြန်အကျိုးတွေနောက်ဆုံးပေါ့နော်ဟိုသေဆုံးတဲ့အထိဖြစ်နိုင်ကြပါတယ်နောက်တစ်ခါပမာဏနဲ့မကပဲနဲ့တာရှည်မှုပေါ့အဲဘလောက်ကြာကြာတောက်သုံးတယ်လဲပုံမှန်လဲမူတည်တယ်နောက်တစ်ခုကလူတယောက်နဲ့တယောက်ဟာကိုယ်ခံအားခုခံအားတွေမတူကြဘူးအသက်ရွယ်လည်းမတူကြတော့ကအဲတက်ရောက်မှုကဟိုမျိုးမျိုးဖြစ်နေတယ်အဲ့တော့ကခြုံပြောလို့ရှိရင်စပိုင်းလေးဟိုတာတောင်းတရားရှိမှုနဲ့တရှိမှာကင်ဆာတိဖြစ်နိုင်တယ်ဆိုတဲ့အသိရရသိကြပါတယ်ခင
်ဗျာဂျမိုင်းစီဘွားရေးလူမှုရေးစသဖြင့်အရက်ကြောင့်ဖြစ်ပေါ်နိုင်တဲ့အကျိုးဆက်တွေကများပြားလှပါတယ်သွေးဆူပြီးစင်ကျင်ညာလွတ်ကင်းကအသက်ဆုံးရှုံးမှုတွေအထိပေါ်ပေါက်နိုင်တာကိုလည်းကျွန်တော်တို့ပတ်ဝန်းကျင်မှာနေ့တူဝမြင်နေရပါပြီ။တတိမမူဂူမမြင်ဆိုတဲ့စကားကိုတတိရစေချင်ပါတယ်ခင်ဗျာ။